လွန်ခဲ့တဲ့1988စက်တင်ဘာလမှာဆန္ဒပြနေတဲ့ပြည်သူလူထုကိုစစ်တပ်ကထောင်ချီတပ်ဖြတ်ခဲ့ပြီးစစ်အစိုးရဖွဲ့စည်းခြင်းအစပြီးကုလသမဂ္ဂဟာမြန်မာပြည်ကလူအခွင့်အရေးဖောက်ပြစ်မှုကိုစုံစမ်းစစ်ဆေးပြီးအစီရင်ခံစာတွေရေးဆုံးဖြတ်ချက်တွေချခဲ့တာမို့အနည်း20ကျော်သွားပါပြီ။ကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်အဖြစ်ဆာဒါဂိုအိုဂါတာ၊ယိုဇိုယိုဂိုတာ၊ရတ်ဆိုမာလာလာ၊ပင်နီရိုသောမတ်ကင်တနာစားတဲ့ပုဂ္ဂိုလ်၅ဦးကဆောင်ရွက်ခဲ့ပါလေ။ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်တွေဖြစ်ကြတဲ့ဘူထရော့စ်ဂါလီ၊ကိုဖီအာနန်နဲ့ဘန်ကီမွန်ဒိုရဲ့အထူးကိုယ်စားလှယ်တွေဖြစ်ကြတဲ့အဲလ်ဗာရိုဒီဆိုတို၊ရာဇာလီအစ်စမေ၊အစ်ဗရာဟင်ဂမ်ဘာလီစားတဲ့ပညာရှင်၃ဦးကကြားဝင်ဆောင်ရွက်ခဲ့ကြပါသေး။ဒီပုဂ္ဂိုလ်တွေတင်သွင်းတဲ့အစီရင်ခံစာတွေအပေါ်အခြေပြုပြီးအမျိုးသားပြန်လည်သိမြတ်ရေးလုပ်ဖို့ကုလသမဂ္ဂအထွေထွေညီလာခံကဆုံးဖြတ်ချက်ချတိုက်တွန်းခဲ့တာ1997က2009ခုနှစ်အထိစုစုပေါင်း19ချိန်ရှိနေပါပြီ။ဒါပေမဲ့ဗမာစီအစိုးရကလုံးဝဂရုမစိုက်ပါဘူး။1990ရွေးကောက်ပွဲရလဒ်ကိုအလေးထားပြီးဒီမိုကရေစီပြုပြင်ရေးလုပ်ဖို့ကုလသမဂ္ဂအထူးတွင်ညီလာခံကနှစ်စဉ်ဆုံးဖြတ်ချက်ချပြီးတောင်းဆိုနေတာ19နှစ်ရှိနေပြီဖြစ်ပါတယ်။ဒါပေမဲ့ကုလသမဂ္ဂအထူးတွင်ညီလာခံရဲ့ဆုံးဖြတ်ချက်တွေဟာမလိုက်နိုင်ရင်မဖြစ်တဲ့ဆုံးဖြတ်ချက်မဟုတ်လို့ဗမာအစိုးရကလစ်လျူရှုထားပါတယ်။ဗမာစီအစိုးရဟာဒေသဆိုင်ရာငြိမ်းချမ်းရေးကိုအန္တရာယ်ပေးနေတယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကဆုံးဖြတ်ရင်တော့မြန်မာပြည်မှာဝင်ရောက်ဆွတ်ဖက်နိုင်ပါတယ်
။ဗမာအစိုးရကိုအန္တရာယ်အဖြစ်သတ်မှတ်ဖို့အမေရိကန်ဥဆောင်ပြီးလုံခြုံရေးကောင်စီမှတင်သွင်းတဲ့အဆိုကိုတရုတ်နယ်ရုရှားကဗီဒီယိုအာဏာသုံးပြီး2009နှစ်စံပိုင်းမှာပယ်ချလိုက်ပါတယ်။တန်ခါဥဆောင်တဲ့ပြည်သူဆန္ဒပြပွဲကိုတပ်ဖြတ်နှိပ်ကွလာတော့မှလုံခြုံရေးကောင်စီဟာစစ်အစိုးရကိုရှုတ်ချပြီးဒေါ်အောင်ဆန်းစုကြည်နဲ့ဆွေးနွေးဖို့2009နိုဝင်ဘာလမှာကြေညာချက်ထုတ်ပြန်ပါတယ်။ဒါပေမဲ့လုံခြုံရေးကောင်စီကြေညာချက်တွေဟာတိုက်တွန်းတဲ့သဘောသာဖြစ်ပြီးမလိုက်နိုင်ရင်ဘာမှဖြစ်တာမဟုတ်တဲ့အတွက်ဗမာစစ်အစိုးရကဂရုမစိုက်ပါဘူး။လက်နက်ကင်ပဋိပက္ခဖြစ်ပွားတဲ့ဒေသမှာအမျိုးသမီးနဲ့ကလေးသူငယ်တွေကိုကာကွယ်စောင့်ရှောက်ဖို့ရည်ရွယ်တဲ့အထွေထွေဆုံးဖြတ်ချက်တွေကိုသာလုံခြုံရေးကောင်စီကချမှတ်နိုင်တာတွေ့ရပါတယ်
။ကုလသမဂ္ဂအထွေထွေအတင်းအကျပ်ရုပ်တွေကလည်းဗိုလ်ချုပ်ကြီးတန်းရွှေနဲ့တွေ့ဆုံဆွေးနွေးပြီးအမျိုးသားပြန်လည်သိမြင်ရည်လုပ်ဖို့တိုက်တွန်းပါတယ်။ကိုဖီအာနန်က1999ဒီဇင်ဘာမှာဗိုလ်ချုပ်မှူးကြီးနဲ့မလေးရှားနိုင်ငံကွာလာလမ်ပူမှာတွေ့ဆုံခဲ့ပြီးဘန်ကီမွန်ကနေပြည်တော်မှာနှစ်ကြိမ်တွေ့ဆုံခဲ့ပါတယ်။အလွန်စိတ်ပျက်စရာကောင်းတယ်လို့သူတို့ကိုယ်တိုင်ပြောရတဲ့တွေ့ဆုံပွဲတွေဖြစ်ပါတယ်။တကယ်တော့ကုလသမဂ္ဂအထွေထွေတွင်းရင်မှုချုပ်လုံခြုံရေးကောင်စီနဲ့အထွေထွေညီလာခံကြီးကိုဗမာစီအစိုးရကကန္တကောစာလုပ်နေတာအနည်း20ရှိပြီဖြစ်ပါတယ်။
ဒါကြောင့်မို့တရုတ်နဲ့ရုရှားဗီတိုအာနာသုံးနိုင်တဲ့လုံခြုံရေးကောင်စီကတဆင့်အရေးမယူပဲအထွေထွေညီလာခံကအရေးယူဖို့ဝိုင်းဝန်းတိုက်တွန်းနေကြပါတယ်။အထွေထွေညီလာခံမှာဆုံးဖြတ်ချက်ချမှတ်ပြီးစုံစမ်းရေးကော်မရှင်ဖွဲ့ဖို့အထွေထွေအတွင်းရေးမှူးချုပ်ကိုတိုက်တွန်းတဲ့အနေဖြစ်ပါတယ်။ဗမာအစိုးရကျူးလွန်ထားတဲ့ပြစ်မှုတွေကိုစုံစမ်းစစ်ဆေးတဲ့ကော်မရှင်ဖွဲ့ဖို့လူအခွင့်ရေးအဖွဲ့တွေနဲ့ဟာဗတ်တက္ကသိုလ်လူအခွင့်ရေးဌာနကတိုက်တွန်းထားပါတယ်။ကုလသမဂ္ဂဟာအနှစ်20လုံးလုံးအရေးမယူနိုင်ခဲ့တဲ့အတွက်ဗမာစစ်အစိုးရဟာတစ်ဖက်သက်ထင်သလိုလုပ်နေတာလို့သုံးသပ်ပါတယ်။အပြည်ပြည်ဆိုင်ရာဓလေ့ထုံးစံတဲ့ဥပဒေကိုနှစ်ပေါင်းများစွာဆန့်ကျင်တဲ့အစိုးရကိုအရေးယူဖို့ပြက်ကွက်တာဟာမကောင်းတဲ့အစင်လာဖြစ်လို့စုံစမ်းရေးကော်မရှင်ဖွဲ့ဖို့တိုက်တွန်းကြတာဖြစ်ပါတယ်
။ကုလသမဂ္ဂထုတ်ပြန်တဲ့မြမရေးရာဆိုင်ရွက်စာတမ်းတွေကို၅နိုင်ငံကတရားသူကြီးဟောင်း၅ဦးကလေ့လာပြီး2009ခုနှစ်မေလမှာစာမျက်နှာတရားကျော်crime in burma ဆိုတဲ့အစီရင်ခံစာကိုတုတ်ပြန်ပါတယ်မြန်မာပြည်မှာဗမာစစ်တပ်ကျူးလွန်တဲ့ရာဇဝတ်မှုမျိုးစုံအကြောင်းကုလသမဂ္ဂကအတိဆုံးဖြစ်ပါတယ်ဒါလို့ဆိုရတဲ့ရာဇဝတ်မှုတွေကျူးလွန်နေတာတောင်းကုလသမဂ္ဂဟာဘာမှမလုပ်နိုင်ဘူးလို့ဆိုပါတယ်လူကြုံရေးကောင်စီကအရေးမယူနိုင်ရင်အထွေထွေညီလာခံကြီးကအရေးယူရပါလိမ့်မယ်လာမယ့်စက်တင်ဘာလ14ရက်နေ့မှာစတင်ကျင်းပမယ့်65ဂျီမြောက်အထွေထွေညီလာခံကြီးမှာမြန်မာပြည်ဆိုင်ရာစုံစမ်းရေးကော်မရှင်ဖွဲ့ဖို့ဆုံးဖြတ်နိုင်ပါတယ်။ဗမာစီအစိုးရရဲ့အကူအညီမရလဲစုံစမ်းရေးကော်မရှင်ဟာဆောင်ရွက်နိုင်ပါတယ်။ပြည်ပမှရောက်နေတဲ့မြန်မာပြည်သူပြည်သားတွေကိုမေးမြန်းနိုင်ပါတယ်။အရသားတွေအပေါ်ကျူးလွန်တဲ့ဗမာစစ်တပ်ရဲ့ရာဇဝတ်မှုတွေကိုအသေးစိတ်မှတ်တမ်းတင်နိုင်ပါတယ်။အနည်း20ကျော်မှထုတ်ဝေထားတဲ့ကုလသမဂ္ဂအစီရင်ခံစာမျိုးစုံကိုလည်းလေ့လာနိုင်ပါတယ်။နောက်ပြီးတော့ဒီရာဇဝတ်မှုတွေမှာတော်ဝင်ရှိသူကိုထောက်ပြနိုင်ပါတယ်မြန်မာပြည်မှာအနည်း20ကျော်ဖြစ်ပွားနေတဲ့ရာဇဝတ်မှုတွေရဲ့တရားခံကိုကုလသမဂ္ဂစုံစမ်းရေးကော်မရှင်ကထောက်ပြနိုင်မယ်ဆိုရင် ရဲစွဲဘေးပြေးမလို့ဆိုတာကိုပြတ်တာရရောက်နေပါတယ်ခင်ဗျာ။